FBI ပြည်တော်စုထောက်လှမ်းရေးဗျူရိုညွှန်ကြားရေးမှူး James Comey အနေနဲ့ဌာနကိုထျောက်စွာဥဆောင်နိုင်စွာမရှိတော့တဲ့အတွက်ဆိုပြီးသမ္မတဒေါ်နယ်ထရမ့်ကယာရုကဖယ်ရှားလိုက်ပါတယ်။ FBI ရဲ့တရားဥပဒေစိုးမိုးရေးလုပ်ငန်းအပေါ်လူထုရဲ့ယုံကြည်ကိုးစားမှုပြန်လည်ရရှိအောင်လှုံ့ဆော်ဖို့ဥဆောင်မဲ့သူအသစ်ကိုကျွန်ုပ်တို့အနေနဲ့ရှာဖွေဖို့လိုအပ်တယ်လို့ James Comey ထံသမ္မတထရမ့်ကရေးသားပေးပို့လိုက်တဲ့စာထဲမှာဖော်ပြထားကြောင်းသမ္မတအင်ဂျီရောကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။ FBI ကြီးကဲအသစ်ယာရုခန့်ထားရေးအတွက်ရှာဖွေမှုတွေကိုချက်ချင်းလှုပ်ဆောင်မှာဖြစ်ကြောင်းအင်ဂျီရောရဲ့ကြေညာချက်မှာဖော်ပြထားပါတယ်။ FBI အကြီးအကဲကိုယာရုကဖယ်ရှားရေးအတွက်နိုင်ငံတော်ရှေ့နေကြုံနဲ့လက်ထောက်ရှေ့နေကြုံတို့ရဲ့အကြံပြုတင်ပြချက်တွေကိုသမ္မတကလက်ခံခဲ့ကြောင်းအင်ဂျီရောပြောခွင့်ရရှောင်းစပိုက်ဆာကသတင်းတောက်တွေကိုအင်္ဂါနေ့မှာပြောပါတယ်။ FBI အကြီးအကဲယာရုခန့်ခံရသူအနေနဲ့ဆယ်နှစ်သက်တမ်းတာဝန်ထမ်းဆောင်ရတာဖြစ်ပါတယ်။အသက်56နှစ်အရွယ် James Comey ကိုတော့လွန်ခဲ့တဲ့လနေ့တုန်းကသမ္မတဘရက်အိုဘားမားကခန့်အပ်တာဝန်ပေးခဲ့တာဖြစ်ပါတယ်။အင်္ဂါနေ့အစောပိုင်းတုန်းကတော့ဒီမိုကရက်ပါတီဟီလာရီကလင်တန်ရဲ့အီးမေးလ်ကိစ္စစုံစမ်းမှုအတွက်ပြီးခဲ့တဲ့သတင်းပတ်တုန်းကပြုလုပ်ခဲ့တဲ့လွတ်တော်ကြေညာပွဲမှာကိုမီအနေနဲ့အီးမေးလ်အရေးအတွက်ပို့ပြီးပြောကြားခဲ့တယ်လို့ FBI ကလွတ်တော်ကိုအကြောင်းကြားခဲ့ပါတယ်။